American အောက်လွှတ်တော်ကြားနာပွဲမှာပဲရခိုင်ပြည်နယ်အတွင်းကပဋိပက္ခတွေဖြစ်ပေါ်ခဲ့တဲ့ဒေသတွေကိုမြန်မာနိုင်ငံမှာရှိတဲ့တန်တမန်တွေကိုအစိုးရကလိုက်လံပြသမဲ့အထက်မြန်မာနိုင်ငံဆိုင်ရာ American တပ်မတ်ကြီး Scott Marcio လည်းလိုက်ပါသွားမှာဖြစ်ကြောင်း American လက်ထောက်နိုင်ငံသားဝင်ကြီး John Sullivan ကပြောကြားလိုက်တာကိုလည်းတင်ပြမှာပါရခိုင်ပြည်နယ်အတွင်းကပဋိပက္ခတွေဖြစ်ပေါ်ခဲ့တဲ့ဒေသတွေကိုနိုင်ငံတကာတန်တမန်တွေလိုက်လံပြသမယ်လို့စက်တင်ဘာလ19ရက်နေ့မှာပြောကြားခဲ့တဲ့မေကွန်းအတွင်းနိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောကြားခဲ့တဲ့အတိုင်းဒီကနေ့စက်တင်ဘာလ28ရက်နေ့မှာနိုင်ငံတကာကတန်တမန်49ဦးဟာရခိုင်ပြည်နယ်ကိုတွားရောက်လေ့လာကြမှာဖြစ်ပါတယ်။ကိုစော်ဝင်းလိုင်ကအပြည့်အစုံကိုဆက်ပြီးပြောပြမှာပါ
။ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်ခဲ့တဲ့အခြေအနေတွေကိုဘယ်သူမှဆိုကိုယ်တိုင်တွားရောက်လေ့လာဆန်းစစ်တင်ကြောင်းစက်တင်ဘာလ19ရက်နေ့မှာပြောကြားခဲ့တဲ့အမျိုးသားပြန်လည်တည်မြဲရေးနဲ့ညီညာရေးဆိုင်ရာနိုင်ငံအခြေပြမင်းကွန်းအတွင်းဒေါက်တာဆန်းစုကြည်ကထည့်သွင်းပြောကြားခဲ့ပါတယ်။တခန့်ပြည်နယ်ရေးနဲ့ပတ်သက်လို့နိုင်ငံသားရေးဌာနအနေနဲ့ဘာတွေလှုပ်ဆောင်နေပါသလဲလို့စက်တင်ဘာလ26ရက်နေ့ကအောက်လွှတ်တော်နိုင်ငံသားရေးရာကော်မတီကြားနာပွဲအတွင်းညီညာရေးမှာမြန်မာနိုင်ငံဆိုင်ရာမြန်မာသားအမတ်ဂျီစကော့မာရှယ်အနေနဲ့တခန့်ပြည်နယ်ကအခြေအနေတွေကိုကိုယ်တိုင်တွားရောက်လေ့လာဖို့ရှိနေကြောင်းလက်ထောက်နိုင်ငံသားရေးဝန်ကြီးJohn Sullivan ကအခုလိုဖြေကြားသွားခဲ့ပါတယ
် Well our outreach has started at the top with Secretary Tillerson and our ambassador is working very hard and looking to go up to the region
ဒီကနေ့မှာလက်ရှိဖြစ်ပေါ်နေတဲ့ပဋိပက္ခတွေနဲ့ပတ်သက်လို့ကျွန်တော်တို့နိုင်ငံသားဥက္ကဋ္ဌ Rex Tillerson ကဦးဆောင်လှုပ်ဆောင်နေတာဖြစ်ပါတယ်မြန်မာနိုင်ငံမှာရှိနေတဲ့ကျွန်တော်တို့တာဝန်ကြီးဟာလည်းအစွမ်းကုန်စူးစမ်းလှုပ်ဆောင်နေပြီးရခိုင်ပြည်နယ်ကိုအခုသတင်းပတ်အတွင်းတွားရောက်ဖို့စီစဉ်နေပါတယ်ကျွန်တော်တို့အနေနဲ့ရခိုင်ပြည်နယ်ပဋိပက္ခအတွက်အမေရိကန်ဒေါ်လာ32တန်အကူအညီပေးထားပြီးလည်းဖြစ်ပါတယ်။နောက်ထပ်အကူအညီတွေလည်းပေးဖို့မှာပါ။ကျွန်တော်တို့နိုင်ငံသားကြီးဝန်ကြီးဌာနအနေနဲ့ဒီကိစ္စကိုအရှိန်မြှင့်လှုပ်ဆောင်နေပါတယ်။ဒီပြဿနာဟာမြန်မာနိုင်ငံရဲ့ပြဿနာတစ်ခုတည်းမဟုတ်သလိုဘင်္ဂလားဒေ့ရှ်နိုင်ငံနဲ့အမေရိကန်ရဲ့ပြဿနာကြီးပဲလည်းမဟုတ်ပါဘူး။ဒါဟာကမ္ဘာလုံးဆိုင်ရာပြဿနာကြီးဖြစ်ပါတယ်။ဖြစ်ပေါ်နေတဲ့အခြေအနေတွေဟာအင်မတန်ဝမ်းနည်းစရာကောင်းပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြဿနာတွေဖြစ်ခဲ့ပြီးတဲ့နောက်အဲ့ဒီနေရာတွေစီတင်းတော့တေအကူအညီပေးသူတွေကိုလွတ်လွတ်လပ်လပ်တွန်းလာခွင့်ပြုဖို့တောင်းဆိုမှုတွေလည်းကြေကြေပြန့်ပြန့်ထွက်ပေါ်လာပြီးတဲ့နောက်ကြာတာပြည်နယ်မှာနိုင်ငံတကာအဖွဲ့တစ်ခုကိုတွားခွင့်ပေးဖို့စီစဉ်ထားကြောင်းစက်တင်ဘာလ25ရက်နေ့ကကုလသမဂ္ဂမှပြောကြားတဲ့မင်းကွန်းအတွင်းကုလသမဂ္ဂဆိုင်ရာမြန်မာအသံမှကြီးဟောက်တို့ဆွမ်းကပြောကြားခဲ့ပြီးဖြစ်ပါတယ
် The government is organizing a visit for the diplomatic corps to the affected areas in the northern Rakhine state on 28of September.
နိုင်ငံတော်ပါဝင်တဲ့အဖွဲ့တစ်ခုကိုစက်တင်ဘာလ28ရက်နေ့ကျရင်ရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာဖြစ်ထားတဲ့နေရာတွေကိုခေါ်သွားပြီးအခြေအနေတွေကိုကိုယ်တိုင်မျက်မြင်တွေ့နိုင်ကြဖို့အတွက်အစိုးရကစီစဉ်နေတဲ့အကြောင်းဒုက္ခသည်အရေးကိုဖြေရှင်းနိုင်ဖို့အတွက်လည်းဘင်္ဂလားဒေ့ရှ်ဘက်ကိုဆက်သွယ်ထားတဲ့အကြောင်းတာမတ်ကြီးဟောက်တူဆွမ်းကပြောသွားတာဖြစ်ပါတယ်။ရခိုင်ပြည်နယ်ကိုတွားရောက်မဲ့နိုင်ငံကတာမတ်ကိုယ်စားလှယ်အဖွဲ့တွေနဲ့အတူကုလသမဂ္ဂကိုယ်စားလှယ်လည်းလိုက်ပါသွားမှာဖြစ်ပါတယ်။အောက်လွှတ်တော်နိုင်ငံကြီးရာကော်မတီဥက္ကဋ္ဌ Airrise ကလည်းဒီကံပြင်းတဲ့အတွင်းမြန်မာစစ်တပ်ကလှုပ်ဆောင်နေတဲ့စစ်စင်ရေးတွေရပ်တန့်ရေးလှုပ်ဆောင်ဖို့လိုအပ်ကြောင်းကိုလည်းစက်တင်ဘာလ25ရက်နေ့မှာပြုလုပ်တဲ့ကြားနာပွဲအတွင်းအခုလိုပြောကြားခဲ့ပါတယ
်။ We have to figure out a way to get across to the military government in Burma that they have to pull the militia.
ဒီကံပြင်းတဲ့အတွင်းမှာကြေးရော်တွေမြို့ဆွနေတဲ့လုပ်ငန်းတွေရပ်တန့်အောင်အဲဒီမှာရှိနေတဲ့စစ်သွေးကြော်တွေရောအစိုးရတပ်ဖွဲ့တွေပါအဲဒီဒေသကထွက်ခေါ်သွားအောင်မြန်မာစစ်တပ်ကိုပြောဆိုနိုင်ဖို့အမေရိကန်အစိုးရအနေနဲ့နီလန်ရှာဖွေလို့ဆောင်ဖို့လိုအပ်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားရတဲ့ရိုဟင်ဂျာ၄သိန်းကျော်ကိုမြန်မာနိုင်ငံကိုပြန်လာခွင့်ပြုစင်ပါတယ်။နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ဌာနကကြီးညာချက်ထုတ်ပြန်ယူလောင်းနေတယ်မလုံလောက်ပါဘူး။သူဟာတပ်မတော်ကာကွယ်ရေးဦးစီးချုပ်မဟုတ်ပါဘူး။မြန်မာနိုင်ငံရဲ့အုပ်ချုပ်ရေးရန်ကြာကအဲ့ဒီယာဒူးကိုစစ်တပ်ကပေးထားတာဖြစ်ပါတယ်။နိုင်ငံတကာဖိအားပေးမှုတွေပြင်ရခိုင်ပြည်နယ်မှာအကူအညီတွေလိုအပ်နေသူတွေအတွက် USAID American နိုင်ငံကဖွံ့ဖြိုးမှု agency ကကုလသမဂ္ဂအဖွဲ့အစည်းကိုဝင်ရောက်ခွင့်ပြုအောင်လဲမြန်မာအစိုးရကိုဖိအားပေးသင့်ပါတယ်
။ရခိုင်ပြည်နယ်အတွင်းကပဋိပက္ခတွေကိုကိုယ်တိုင်တွားရောက်လေ့လာခဲ့တဲ့အရှိတောင်အာရှဆိုင်ရာ American ဒုလက်ထောက်နိုင်ငံကြီးဝန်ကြီး Patrick Murphy ကတော့မြန်မာနိုင်ငံအတွင်းလက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေအဆုံးသတ်ရေးလူသားချင်းစာနာမှုဆိုင်ရာအကူအညီတွေထောက်ပံ့ပေးပြီးဒုက္ခသည်တွေကိုပြန်လာခွင့်ပြုရေးစတာတွေလှုပ်ဆောင်ဖို့မြန်မာအစိုးရကိုအကြံပေးခဲ့တဲ့အကြောင်းအခြေအနေတွေဟာလက်ရှိတဲ့ပိုဆိုးသွားခဲ့ရင်နိုင်ငံတကာမှာဖြစ်နေတဲ့အကြမ်းဖက်မှုပုံစံမျိုးတွေမြန်မာနိုင်ငံအတွင်းမှာဖြစ်ပေါ်လာနေတဲ့အခြေအနေရှိတယ်ဆိုတာကိုလည်းသူ့အနေနဲ့အကြံပေးပြောကြားခဲ့တဲ့အကြောင်းမြန်မာနိုင်ငံကပြန်လာအပြီးစင်ကာပူနိုင်ငံမှာခီးတစ်ထောင်နားစင်ပြောကြားခဲ့ပါတယ်ခင်ဗျာ